ဒီကိန်းပြည်နယ်ကပြည်ပကရီကြောင့်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအဆင်သင့်ဖြစ်နေပေမဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကြံ့ကြာမှုတွေကြောင့်လုပ်ငန်းတွေမစတင်နိုင်သေးတာဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့နိုင်ငံတကာဝိုင်းဝန်းဖိအားပေးဖို့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီကနေ့ပဲထပ်မံပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ VOA သတင်းတော်မေခါကတင်ပြပါမယ်။
နှစ်နိုင်ငံအကြားသဘောတူညီချက်အရဒုက္ခသည်ပြန်လည်လက်ခံရေးဘက်မှမြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့တဖက်နိုင်ငံဘက်ကပြန်လည်ပေးပို့ဖို့လှုပ်ဆောင်တဲ့လုပ်ငန်းစဉ်တွေမပြီးသေးတာကြောင့်ကြန့်ကြာနေရတာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောဆိုလိုက်တာပါဒုက္ခသည်တွေနေရပြန်ရေးအစီအစဉ်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေအပြန်အလှန်အပြစ်ဖို့နေရမှာအခုနောက်ဆုံးမြန်မာနိုင်ငံအလုတ္တမလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးထေးလိုင်ကနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာကြန့်ကြာမှုနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။
အဲ့တော့ကျွန်တော်တို့ဘက်ကအသင့်ဖြစ်ပါပြီလို့ကျွန်တော်တို့လည်းအသင့်ဖြစ်တဲ့အနေအထားတွေအားလုံးကိုကျွန်တော်တို့ရှင်းပြခဲ့ပါတယ်။ကျွန်တော်တို့ဘက်ကပြန်လည်လက်ခံရေးစခန်းအနေနဲ့နှစ်ခုရရဲ့တောင်ပြလက်ဝဲရဲ့ဖွင့်မှုရှိပါတယ်။အလားတူပဲဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ပို့မဲ့စခန်း၅ခုအဲ့သူတို့ဖွင့်မှုရှိပါတယ်။အဲ့တော့သူတို့ဘက်ကဘလောက်အသင့်ဖြစ်ပြီလဲလို့ကျွန်တော်တို့ထောက်ထားတွေကိုအဲ့ဒီစီဝေးမှာမေးတဲ့အခါမှာတော့အဲသူတို့ဘက်ကဒီလာထဲမှာအပီးလောက်ပါမယ်လို့ပဲပြောပါတယ်ဒါပေမဲ့ကျွန်တော်တို့ပေါ့ပွိုင်းနဲ့ပြတဲ့ပုံကတော့ရေချောင်းတဲကိုဆင်းဖို့အတွက်တံတားလေးထိုးဖို့တိုင်လေးတွေစိုက်ထားတဲ့အဆင့်တွေရှိပါသေးတယ်အဲ့တော့တိုးတိုးပြောရရင်တော့ကျွန်တော်တို့ဘက်ကအသင့်ဖြစ်ပြီမဲ့ကျွန်တော်တို့ဘက်ကအသင့်မဖြစ်ဘူးဆိုပြီးတော့ပြောပြီးတော့သူတို့ဘက်ကပို့ဖို့ဘာမှအသင့်မဖြစ်သေးပါဘူးဆိုတာလေးပြောချင်ပါတ
ယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့ရေးလုပ်ငန်းစဉ်စတင်နိုင်ဖို့ဒုက္ခသည်8000ကျော်စည်ရင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဘက်ကိုပေးအပ်လာတာရှိပေမဲ့နှစ်နိုင်ငံနားလည်မှုစာချုပ်လာထိုးတော့ကဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာပါဝင်ရမယ့်သဘောတူထားတဲ့အချက်တွေမပါဝင်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်တောင်းခံထားတာရှိပါတယ်ဒါလည်းပြန်လည်ပြပို့လာတာမရှိတာကြောင့်ဒုက္ခတွေပြန်လည်လက်ခံရင်အချိန်ကာလကိုမပြောနိုင်သေးဘူးလို့ဆိုလိုက်ပါတယ
်။သဘောတူထားတဲ့ပုံစံမဟုတ်ပဲနဲ့သူတို့ကောက်ယူထားတဲ့ပုံစံတစ်ခုနဲ့ကျွန်တော်တို့စီကိုလူ8000ကျော်စည်ရင်းပေးလာတာလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပုံစံမဟုတ်တဲ့အတွက်ကြောင့်ကျွန်တော်တို့မှစစ်စီရအများကြီးအခက်အခဲရှိခဲ့ပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်တို့တန်တမန်လမ်းကြောင်းကပဲကျွန်တော်တို့ရဲ့နှစ်နိုင်ငံသဘောတူညီချက်တိုင်တတ်မှတ်ထားတဲ့ပုံစံအတိုင်းဖြစ်ပြီးတော့ပြန်ပို့ဖို့ဆိုတာလေးတွေကိုညှိနှိုင်းဆွေးနွေးခဲ့ပါတယ်။အဲ့တော့ဒီအခုသွားတဲ့အခေါက်မှာလည်းဒါကိုပဲထပ်ပြီးတော့လည်းဆွေးနွေးပါတယ်။ဒီကြားထဲမှာလည်းတိတိကျကျအဖြေမထွက်တာကတော့ပြန်ပို့ဖို့အချိန်ကိုမပြောနိုင်သေးတဲ့ဟာပါပဲ
။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကတော့ဒုက္ခသည်တွေကိုစောင့်ရှောက်ထားမှာဖြစ်ပေမဲ့လည်းနေရရင်ဖြစ်တဲ့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံဖို့လိုအပ်တဲ့အတွက်နိုင်ငံတကာဘက်ကဖိအားပေးကြဖို့အိန္ဒိယနိုင်ငံခီးစဉ်အတွင်မှာပြောဆိုထားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့သူတွေပြန်လည်လက်ခံနိုင်ရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကတည်းကစတင်လက်ခံဖို့တရားဝင်ကြေညာထားပေမဲ့အခုချိန်ထိမစနိုင်သေးပဲဖြစ်နေရတာပါကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကတော့ဒုက္ခသည်တွေနေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ရှင်